တက်ပြန်ဖွဲ့ရမကြသေးတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဒုတိယကြိမ်ပုံမှန်အစည်းအဝေးကိုဂျနီဗာမြို့မှာစတင်ကျင်းပနေပြီးတော့ဆူဒန်နိုင်ငံကစစ်ကြောင့်ကြေမွနေရတဲ့ဒါဖာဒေသအတွက်နိုင်ငံတကာညီညာရေးထိန်းတက်တွေဆွေးနွေးဖို့ကောင်စီကနေပဲထပ်မံတောင်းဆိုပါတယ်။ကာတွန်ချေဆိုင်အစိုးရနဲ့ဆူဒန်တပုံနေအနေနဲ့ရပ်သားတွေကိုအကာအကွယ်မပေးတဲ့အပေါ်မှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးလူးစ်အာဘော်ကဒီနေ့ဝေဖန်ပြောကြားပါတယ်။ဒီကနေ့ကောင်စီအဖွဲ့မိကုံးမှာပဲအကြက်သားတွေပေါ်မှာအကြမ်းဖက်တာတွေလိမ်မန်းဆိုင်ရာဆော်ကားတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အရေးယူမှုတွေတိုးတက်လာမှုမရှိတဲ့အပေါ်မှာမဟာမင်းကြီးအော်ဘော်ကဝေဖန်ပြောကြားတာပါလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေကိုချိုးဖောက်သူတွေကိုနိုင်ငံတကာရာဇဝတ်ရုံးအနေနဲ့အရေးယူရမယ်လို့အော်ဘော်ကသတိပေးလိုက်ပါတယ်လူခွင့်ရေးကောင်စီရဲ့အစည်းအဝေးတွေကိုအော်တိုဝါလာ6ရက်နေ့ထိကျင်းပဖို့ရှိပြီးတော့ဆူဒန်မြန်မာကျူးဘားနဲ့ပါလက်စတိုင်းဒေသတွေကလူခွင့်ရေးအခြေအနေတွေကိုဆွေးနွေးဖို့ရှိတယ်လို့လည်းသိရှိရပါတယ်ဒီမှာမြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတာကြောင့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ် Professor Polosa Jurupin Heru ကိုဗာရီများဆွေးနွေးတင်ပြဖို့ရှိကြလဲလို့မေးမြန်းကြည့်တဲ့အခ
ါ There was not too much progress in terms of the political process. There were no substantial release of prisoners. I became aware
မြန်မာနိုင်ငံမှာနိုင်ငံရေးချင်းတိုးတက်မှုရှိမရှိနိုင်ငံရေးကျင်းသားတွေကိုတိတိကျကျပြန်လည်ပေးခြင်းရှိမရှိနောက်ပြီးတော့နိုင်ငံရေးပါတီတွေနဲ့ပေါ်နှိပ်ကွပ်မှုရှိတဲ့ကိစ္စတရားဥပဒေစီရင်ရေးမှာလည်းတရားနည်းလမ်းမကျတဲ့စီရင်မှုရှိနေတဲ့ကိစ္စစတာတွေကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ပမောက္ခပေါ်လိုစာချူရိုပင်ဟဲရိုကနေဆွေးနွေးတင်ပြသွားဖို့ရှိတယ်လို့မြန်မာပိုင်းဌာနကအခုအတန်လွှင့်နေခြင်းအတွင်းကပြောကြားသွားတာဖြစ်ပါတယ်